စပိန်နိုင်ငံဘာစီလိုနားမှာလူ14ဦးထဏ်မင်းနဲ့တိုက်ဆုံးပြီးတရားကြောင်ထဏ်ရခဲ့တဲ့ချမ်ဖက်ဝါရီရဲ့ကားနဲ့တိုက်ခိုက်မှုနှစ်ခုနဲ့ဆက်နွယ်ပြီး၄ယောက်မြောက်လူတူကိုဖမ်းဆီးလိုက်ကြောင်းကတလုနီးယားဒေသရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကဒီကနေ့မှပဲ Twitter အင်တာနက်လူမှုကွန်ရက်မှာအတိအကျကြေညာခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုရင်းမရှိပါဘူးရဲတပ်ဖွဲ့ကဖမ်းဆီးထားသူတွေကတူးနဲ့ညီကိုတော်ဆက်သူတူးကိုဆက်လက်ရှာဖွေနေကြောင်းရဲတပ်ဖွဲ့ကပြောပေမဲ့အလို့ရှိနေတဲ့မူဆာအိုကာဘီဆိုသူဟာတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့ကားကိုမောင်းတဲ့သူဟုတ်မဟုတ်အတိအကျမသိရသေးဘူးလို့လည်းဆိုပါတယ်လူမြောက်နေသူနဲ့ညီကိုတော်သူဒရက်စ်အိုကူပါကကိုတော့ဘာစီလိုနားမြို့တော်မြောက်ဘက်ကီလိုမီတာ100လောက်အကွာမှာရှိတဲ့ရီပိုးမြို့မှာမနေ့ကဖမ်းဆီးခဲ့တာပါမနေ့ကတိုက်ခိုက်မှုအတွင်းမှာတော့ဘာစီလိုနားမြို့တော်ကလတ်ရမ်ဘလာလမ်းမကြီးပေါ်မှာဖန်ဂါစီကိုအရှင်ပြင်းနဲ့မောင်းနေပြီးလက်တလျှောက်ကလူတွေကိုဝန်တိုက်ခဲ့တာပါခြေရင်ထွက်ပြေးသွားတဲ့ဖန်ဂါမောင်းသူကိုတော့အခုခါအာဏာပိုင်တွေဆက်လက်ရှာဖွေနေပါတယ်ဘာစီလိုနားမြို့တော်တောင်ပိုင်းကကမ်ပရက်စ်မြို့မှာလည်းအလားတူကားနဲ့တိုက်ခိုက်မှုဖြစ်ပွားရမှာလမ်းသွားလမ်းလာရင်းနဲ့ရဲဘာတစ်စင်းတို့ကိုဝန်တိုက်ခံခဲ့ရပါတယ်ရဲတပ်ဖွဲ့ကတော့ကိုယ်မှာပောက်ခွဲပစ္စည်းတွေပတ်ထားတဲ့တိုက်ခတ်သူ၅ဦးကိုအသေးဖမ်းဆီးမိတဲ့အကြောင်းပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ပောက်ခွဲပစ္စည်းတွေဟာအတုတွေဖြစ်နေကြောင်းတွေ့ရှိခဲ့ရပါတယ်ကမ်ပရက်စ်မြို့ကတိုက်ခိုက်မှုမှာတော့အရသာ6ဦးနဲ့ရဲတပ်ဖွဲ့ဝင်2ဒဏ်ရာရရှိခဲ့ကြတာပါတိုက်ခိုက်မှုတစ်ခုဟာဆက်နွယ်မှုရှိတဲ့အကြောင်းကတလုနီးယားပြည်ရဲ့ဝန်ကြီးကပြောပေမဲ့အသေးစိတ်ကတော့ရှင်းမပြပါဘူးကတလုနီးယားဒေသကအဲ့ဒီလုံးမှာမနေ့ကပောက်ခွဲမှုဖြစ်ပွားပြီးလူထုသေဆုံးတဲ့ဖြစ်ရတဲ့အခုနောက်ဆုံးကားနဲ့တိုက်ခိုက်မှုတွေဟာဆက်နွယ်မှုရှိလိမ့်မယ်လို့လည်းရဲတပ်ဖွဲ့တွေကယူဆထားပါတယ် ISIS ဆွေးနွေးဖွဲ့ကတော့ဘာစီလိုနားမြို့တော်ကတိုက်ခိုက်မှုကသူတို့ဖော်ဝင်ရဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်